ချိန်ပိုင်းဒေသကရသားတွေကိုအစိုးရတပ်ကတပ်ဖြတ်ညှင်းဆဲရမှာတာဝန်အရှိဆုံးစစ်ဗိုလ်သုံးဦးရဲ့အမိကို Harvard Law School လူအခွင့်ရေးအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။လက်ရှိပြည်ထရေးဝန်ကြီးဒုဗိုလ်ချုပ်ကြီးကိုကိုအထူးစစ်ဆေးဘယူရိုကစစ်ဦးစီးဗိုလ်မှူးချုပ်ခင်စောဦးနဲ့နေပြည်တော်ရဲ့တိုင်းမှုဗိုလ်မှူးချုပ်မောင်မောင်အေးတို့ကိုရည်ရွယ်မှုကျွလွန်သူအဖြစ်ပေါ်ပြပါတယ်။2006က2008အထိမြန်မာပြည်အရှေ့ပိုင်းစစ်စင်ရေးမှာအရသာအများအပြားကိုတပ်ဖြတ်ခဲ့တဲ့စစ်ရည်ရွယ်မှုမှာတာဝန်ရှိကြောင်း98မျက်နှာအစည်းအခမ်းစာမှာဖော်ပြထားပါတယ်။မြန်မာပြည်အရှေ့ပိုင်းမှာကွင်းစင်လေးလာစုံစမ်းပြီးရေးသားထားတဲ့အစည်းအခမ်းစာဖြစ်ပါတယ်။2009ကလည်းအစိုးရတပ်ကကျွလွန်တဲ့ရည်ရွယ်မှုကြီးတွေကိုလေ့လာဆန်းစစ်ထားတဲ့စာမျက်နှာတရားကျော်အစည်းအခမ်းစာကိုHarvard လူခွင့်ရေးအဖွဲ့ကထုတ်ဝေမှုပါတယ်။အဲဒီတုန်းကတော့ကုလသမဂ္ဂထုတ်ပြန်တဲ့စာရွက်စာတမ်းကိုသာလေ့လာဆန်းစစ်ပြီးအစည်းအခမ်းစာရေးထားတာဖြစ်ပါတယ်။ဒီလိုလေ့လာရမှာ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးရဲ့ရောမဥပဒေကိုခိုက်တံအဖြစ်သုံးထားတာကြောင့်တရားခွင်စစ်ဘူတွေကိုနိုင်ငံတကာရာဇဝတ်ခွန်ရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်
။အစိုးရတပ်ရှိတဲ့ဒေသမှာအတင်းအဓမ္မခန့်စစ်မှုစစ်သားစုဆောင်မှုမတိမ့်မှုလူတက်မှုစရတွေဖြစ်ပွားနေတာကြားလာပါပြီ။ဒီလိုနှစ်ပေါင်းများစွာတစ်ဖက်သက်အနိုင်ကျင့်ပြီးမတရားလုပ်တာကိုဗိုလ်ချုပ်မှုကြီးတန့်ရွှေနဲ့အဖွဲ့ကသူတို့နဲ့မဆိုင်သလိုလုပ်နေပါတယ်။1988ခုနှစ်ကစတဲ့အနှစ်20ကျော်စစ်တပ်ရဲ့လှုပ်ရွက်ကိုတရားစွဲခြင်းအရေးယူခြင်းမလုပ်ရလို့အခြေခံဥပဒေပုံမှန်445ကတားမြစ်ထားပါတယ်။2008အခြေခံဥပဒေဟာစစ်အုပ်စုမတရားလုပ်ခဲ့တာကိုကာကွယ်ပြီးအခွင့်အရေးခံစားခွင့်ပေးထားပါတယ်။တကယ်တော့ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မှာရာဇဝမှုအများဆုံးစစ်တပ်ကကျူးလွန်ခဲ့တာဖြစ်ပါတယ်။နေပြည်တော်တိစောက်မှုအပါအဝင်စီမံကိန်းနဲ့စစ်စင်ရေးကြောင့်အတင်းအဓမ္မဖယ်ရှားခံရတဲ့ဒေသခံအယတာဒုက္ခတွေတွေတန်းချီပြီးရှိနိုင်ပါတယ်
။စစ်တပ်အကြီးအကဲရဲ့အကျင့်ဟာစစ်တပ်မှာရောင်ပြန်ဟတ်တာမှုစစ်ကောင်းဆောင်ကိုကျင့်တရားမကောင်းရင်မကောင်းတယ်လို့စစ်တပ်ကလည်းဖောက်ပြန်တတ်ပါတယ်။1962ဇူလိုင်9ရက်စန္ဒပြပွဲ1965-1969နဲ့1980ကျောင်းသွားဦးကျွမှု1984မေလအလုသမားသပိတ်နဲ့ဒီဇင်ဘာဥတ္တရေခင်း1985ကျောင်းသားဆန္ဒပြပွဲ1986မိုင်းရာပြည်ဆန္ဒပြပွဲ1989ကျောင်းသားဆန္ဒပြပွဲ1988အရေးတော်ပုံစတာတွေကိုနှိမ်နှင်းတက်ဖြတ်တဲ့ရာဇဝတ်မှုမှာတာဝန်အရှိဆုံးဟာဗိုလ်ချုပ်ကြီးနေဝင်ဖြစ်ပါတယ်အဲ့ဒီတုန်းကတော့စစ်အေးတိုက်ပွဲဖြစ်နေလို့ကွန်မြူနစ်ဆန့်ကျင်တဲ့ဘူနေဝင်းကိုအနောက်တိုင်းကလက်ပိုက်ကြည့်နေခဲ့ပါတယ်။ကမ္ဘောဒီးယားခေါင်းဆောင်လူသားကောင်ပေါ်လ်ပော့ကို1989မှာသွားတွေ့တဲ့တူဒီသောနိုင်ငံတော်အကြီးအကဲဟာဦးနေဝင်းဖြစ်ပါတယ
်။1988လူတို့အောင်ကြွမှုကိုတပ်ဖြတ်နေနှင်းပြတဲ့နောက်ပိုင်းတိုးချက်လိုက်တဲ့စစ်တပ်ဟာလူအခွင့်အရေးချိုးဖျက်မှုနဲ့အဂတိလိုက်စားမှုကြောင့်နာမည်ပြတ်လာပါတယ်။တိုင်းသူပြည်သားကိုလောက်ခမပေးပဲအတင်းအဓမ္မခိုင်းစေတာဟာလူသားအလုံးအပေါ်မှာရာဇဝမှုကျူးလွန်တာဖြစ်ကြောင်း ILO စုံစမ်းရေးကော်မရှင်အစီရင်ခံစာမှာဖော်ပြပါရတယ်။1996ကျောင်းသားအောင်ကြွမှုဖြစ်ပြီးတဲ့နောက်ပိုင်းမှာအကြမ်းဖက်မှုတွေများလာပါတယ်။2003မှာဖြစ်ပွားတဲ့ဒီပဲရင်လူသက်ပွဲမှာရာနဲ့ချီပြီးတေဆုံးပြန်ပါတယ်။အဲ့ဒီနောက်2009မှာတန်ဃာဦးဆောင်တဲ့ပြည်သူဆန္ဒပြပွဲကိုစစ်အစိုးရကအကြမ်းဖက်နေနှင်းပြန်ပါတယ်။စစ်ဖြစ်ပွားမှုနဲ့လူခွင့်ရေးချိုးဖောက်မှုကြောင့်ဦးတန်းရွှေလက်ထက်မှာနေရစွန့်ခွာရသူအရသားပေါင်းတန်းကနေ3တန်းအထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်
။ရေခါရံပုံငွေတည်င်းနဲ့တသားပစ်ကိုတိုင်းရင်းသားတပ်ဖွဲ့တွေမရနိုင်အောင်ဒေသခံရွာသူရွာသားနဲ့အဆက်ပြတ်တဲ့ဖြက်လေးဖြက်စစ်စင်ရေးလမ်းစဉ်ကိုဦးနေဝင်းရောဦးတန်းရွှေရောကျင့်သုံးပါတယ်။အထက်အမိတ်နာဂံပြည်လုတ်တဲ့စစ်ဘူဟာအမှားအမှန်ကိုဝေဖန်နိုင်တာမဟုတ်ပါဘူး။အထက်ကခိုင်းရင်အမျိုးသမီးကလေးဖုန်းကြီးလူကြီးလူငယ်အရွယ်မရွေးစစ်တပ်ကပြစ်တတ်ပါတယ်။အရသာတပ်ဖြတ်တာကိုတာဝန်ချီပြုံတဲ့စစ်မှုထမ်းလို့သတ်မှတ်ပါတယ်။2001ဒီဇင်ဘာမှာဦးနေဝင်းပေးတဲ့အခါမြမပြည်ကိုဖြစ်စည်းသူကြီးပေးပြီလို့ Economic စာဆောင်ကရေးပါတယ်။ဦးသားရွှေလက်ထက်မှာတေးကြီးဖြစ်စည်းသူနဲ့ဒုက္ခရောက်သူတန်းချီပြီးရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့သူတို့ကိုအရေးယူဖို့ဘယ်သူကမှစိတ်ကူးဖို့မရပါဘူး။နေပြည်တော်ကကာကွယ်ရေးဌာနပြတိုင်မှာဗိုလ်ချုပ်အောင်ဆန်းဓာတ်ပုံကိုဗိုလ်ချုပ်ကြီးနေဝင်းနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ရဲ့ဓာတ်ပုံတွေကခြံရံထားတယ်လို့သိရပါတယ်။ဦးနေဝင်းနဲ့ဦးတန်းရွှေကိုမင်းစိုးမင်းမြင့်စစ်တရခန့်အဖြစ်နိုင်ငံခြားစာနယ်ဇင်းတွေကဖော်ပြကြပြီးမြဲအစိုးရတပ်ကတော့စစ်ကောင်းဆောင်ကြီးတွေအဖြစ်ကိုးကွယ်စည်းကမ်းနေစေဖြစ်ပါတယ်ခင်ဗျာ။